မြန်မာနိုင်ငံနောက်ဖက်ရခိုင်ပြည်နယ်ကတရံဇာတတွေကိုဒေသခံပြည်သူတွေခွဲဝေခံစား권ရဖို့ရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကြိုးပမ်းနေကြပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာဒေသခံအများပြားနဲ့တွေ့ဆုံပြီးဆွေးနွေးခဲ့ရမှာလူမှုအတွက်အကျိုးခံစား권ရဖို့လွှတ်တော်မှတင်ပြလို့ထူးခြားမလာဘူးဆိုရင်လူမှုလှုပ်ရှားမှုတွေနဲ့တောင်းဆိုတဲ့အထိဆောင်ရွက်သွားဖို့လည်းဆုံးဖြတ်ခဲ့ကြတာပါ။အပြည့်စုံကိုတော့လှုပ်ရှားမှုမှာပါဝင်တဲ့ရခိုင်တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကပြောပြပေးပါမယ်ရှင်။
2010ရွေးကောက်ပွဲအတွင်းရခိုင်ပြည်နယ်တွင်းမှာလွှတ်တော်အမတ်30ကျော်နဲ့အနိုင်ရထားတဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးလွှတ်တော်မှာတင်ပြနိုင်ဖို့အတွက်ရခိုင်ပြည်နယ်တွင်းကတိုင်ရန်ဇတ္တတွေကိုလူလူတွေခန်းစား권ရှိတယ်ဆိုတာကိုရှင်းပြခဲ့တာပါ။မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းက
အများပြည်သူကျွန်တော်ရခိုင်ပြည်နယ်ကလေတဘောကအန်ရီတွေကပို့ပြီးရင်ဆိုင်နေရပေါ့။သူကမတင်ခါဆိုရင်ဒီမိုဒန်ချိန်ပြီးတော့ကျွန်တော်ရခိုင်ပြည်နယ်မှာရှိတဲ့တဘောကပြည်သူတွေတော်တော်များများပြုံးနေပေါ့ဗျာ။ခုနကလူမျိုးတွေရွာတွေပြည့်စည်ရယ်အာလာကာရီတွေပြည့်တယ်။အဲ့လိုမျိုးအများကြီးတဘောရဲ့ဆူကျူးတွေခံရတယ်။တနည်းအားဖြင့်ပြည်လေဟောကပြည့်တဲ့ဒုက္ခပေါ့ဗျာ။ပြည်လေဟောကပြန်ပြီးတော့ပြည့်တဲ့ဒုက္ခကိုကြတော့ကျွန်တော်တို့ရခိုင်ပြည်သူတွေမခံစားရဘူးဆိုတဲ့ပုံမှာကျွန်တော်တို့ရခိုင်ပြည်သူတွေကအဲ့ဒီပုံမှာလုံးဝစိတ်ထဲမှာစိတ်မချနိုင်ဘူးပြောရ။စိတ်ကျေနပ်မှုလည်းမရှိပါဘူး။စိတ်တော်တွေလည်းအကုန်လုံးကြောင်ပါပြီးရခိုင်ပြည်မှာ။ဘာမှကျွန်တော်တို့ရခိုင်ပြည်အတွက်သူတွေကသူတွေလမ်းကြောင်းကိုနိုင်ငံတော်ဆွေးနွေးတာဘာမှမလုပ်ဆောင်ပေးခဲ့ဘူး။အဲ့ဒီပုံမှာတဘောပြည်သူတွေဆုံးချုံမှုတွေအများကြီးရှိခဲ့ပါလေ။အခုတို့ရခိုင်ပြည်ကိုတဘောတန်းွေအလုံးအင်းနဲ့ဖြစ်ပေါ်လာတဲ့အခြေအနေမျိုးမှာကိုယ်ပြည်နယ်ကဆက်တဲ့တဘောတန်းွေအစိတ်ပိုင်းပြုတ်တော့တောင်မှခံစားခွင့်မပေးဘူးဆိုရင်ဒါကလုံးဝတရားမျှတတဲ့လမ်းကြောင်းပုံမှာမရှိဘူးလို့ကျွန်တော်ထင်တယ်။အဲ့ဒီပုံမှာကျွန်တော်ပြည်သူစုကိုစီရင်ပြီးတော့ကျွန်တော်ရှင်းပြမယ်။ဆက်တယ်မှာတင်တောင်းမယ်။ပြီးတော့လူစုအားနဲ့ကျွန်တော်တောင်းဆိုမယ်။နောက်ဆုံးများလုံးဝမရတဲ့စစ်မှာဆိုရင်တော့ကျန်းစာစုဝေးဌာနပြောက်ခွင့်အဲ့ဒီဥပဒေကိုကိုင်ပြီးတော့ပြည်သူလူစုနဲ့တစ်ခဲနဲ့ကျွန်တော်တို့စိတ်ပွဲဝင်တောင်းဆိုဖို့ကျွန်တော်မှထားပါတယ
်။ပါတီဥက္ကဋ္ဌဒေါက်တာဦးအေးမောင်ဦးဆောင်ပြီးလွှတ်တော်ထဲကိုရောက်နေတဲ့ပြည်내အဆင့်ပြည်သူ့တော်ကိုယ်စားလှယ်တွေစုပေါင်းပြီးလူမှုစည်းဝေးပွဲကိုကျင်းပခဲ့တာပါလွတ်တော်မှာတင်ပြတိုင်းမှာပယ်ချခံရတာကြောင့်ရခိုင်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ကျေနပ်မှုမရရှိခဲ့ကြောင်းလူမှုအားနဲ့ထပ်မံတင်ပြဖို့လှုံ့ဆော်ခဲ့တာလို့လည်းဆိုပါတယ
်အဲ့လွတ်တော်မှာကျွန်တော်ပြည်သူ့တော်ကိုယ်စားလှယ်အနေနဲ့လွတ်တော်ကိုယ်စားလှယ်ကတင်ပြကြတော့တောင်းဆိုရတဲ့အခါမှာဒီကိစ္စငွေကိုသရုပ်ကြီးကိုရောင်းထားပြီးဒီခိုင်ကြီးအတွက်စုံလို့မရဘူးဆိုတဲ့အခြေအနေမျိုးကိုဝန်ကြီးကပြန်ကြတော့လीကျွန်တော်တို့အဲ့ဒီပုံမှာကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ရောပြည်သူရောဒီနမမရှိပါဘူးအဲ့ဒီအချိန်မှာအဲ့ဒါကြောင့်ကျွန်တော်တို့ကဒီလူစုစစ်ဆုံးအစည်းအဝေးမှာကျွန်တော်တို့ပြည်သူရဲ့လူသားချက်တွေကိုနိုင်ငံတော်ကိုသင်ပြနိုင်ဖို့အတွက်ကျွန်တော်တို့ကအခြေအနေတွေကိုရှင်းပြရဲပြည်သူစုကဘယ်လိုလုပ်ရမလဲကျွန်တော်တို့ကဘယ်လိုလုပ်မလဲဆိုတာမျိုးကိုအဲကျွန်တော်တို့ကနိုင်ငံတော်ကိုသင်ပြနိုင်ဖို့အတွက်ဒီလူစုရဲ့ဌာနသဘောထားကိုယူလာတဲ့စပိုင်းပါပါတယ်ခင်ဗ
ျရခိုင်ပြည်နယ်ကြောက်ဖြူမျိုးကဒေသခံတဦးကတော့ရခိုင်လွတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်ကိုကျေနပ်မိတဲ့အကြောင်းနဲ့ရခိုင်ပြည်နယ်ကထွက်တဲ့သဘာဝရင်းမြစ်တွေကိုမြန်မာပြည်သူတရက်လုံးခံစားနေကြကြောင်းတွေကိုပြောပြပါတယ်
ကျွန်တော်တို့ဒီတောင်တစ်ခုလုံးပါဗျာဘောလုံးက30နိုင်ဖို့ငါတိုင်းလာလို့ပေါ့နော်ကျွန်တော်တို့ဒီဟာဆက်ရှိတဲ့ဟာတွေကိုကျွန်တော်တို့ပြည်သူတွေခံစားနိုင်ဖို့ပေါ့နော်ဟုတ်တယ်ကျွန်တော်တို့ပေါ်စရီတော်ကြီးကိုကျွန်တော်အကူလေကျွန်တော်တို့အတွက်ကိုဆောင်ရွက်ပေးနိုင်မယ်သူတောင်းဆိုပေးနိုင်မယ်တို့ကျွန်တော်တို့မျှော်လင့်ပါတယ်ခင်ဗျာယုံကြည်ပါတယ်ကျွန်တော်တို့
ဒီလိုလူမှုစီဝေးပွဲကြီးကိုကျင်းပဖို့အတွက်ခရိုင်ကော်မရှင်မှခွင့်တောင်းပြီးမှကျင်းပခဲ့ရတာဖြစ်ပေမဲ့တမျိုးလုံးနဲ့ရဲတွေကိုလမ်းတိုင်းမှာခြားထားပြီးလုံခြုံရေးရစောင့်ကြပ်ကြည့်ရှုမှုတွေများတယ်လို့ဆိုပါတယ်ဒါပေမဲ့လည်းလူမှုစည်းဝေးပွဲကြီးကငြင်းငြင်းစွာပြီးဆုံးသွားခဲ့ပြီးလူမှုထောက်ခံမှုတွေရရှိခဲ့တယ်ဆိုပြီးပါတီကတာဝန်ရှိသူတွေကပြောပါတယ်ရှင်